in Burmese.
မင်္ဂလာညနေခင်းမှာသောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA မိတ်ကန်တကနေ2018ခုနှစ်စက်တင်ဘာလ15ရက်စနေညနေခင်း VOA မြန်မာပိုင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ19.25တို့ကနေဓာတ်ရိုက်အတန်လွှင့်နေပါပြီရှင်ဒီညနေခင်းစီစဉ်မှုကကျမစုမှုပါရှင
်မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနှံလောင်နဲ့တူချင်ညာပေးသမှာပါမြောက်ကိုရီးယားဘောကုလသမဂ္ဂအနေနဲ့ပိတ်ဆို့တန်ခတ်ပေးဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ဖွန်ပေဟိုကမနေ့ကတိုက်တွန်းပြောဆိုလိုက်ပါတယ် WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲရေးတွေလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းအဖွဲ့ဝင်နိုင်ငံတွေကပြောကြားလိုက်ပါတယ်ဒီလိုထိတဲ့အောင်သတင်းတွေကိုတင်ပြပေးသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါရှင်ဒီညနေခင်းသောတာရှင်နေနာဆင်ရမာကတော့ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝင်းကပါသမရကရက်ဆဲလိုက်တာကတော့အခရီးလိုက်စားမှုတွေနဲ့ယိုယွင်းချစားနေတဲ့တရားရေးမှန်တိုင်းကိုတက်မှတ်အောင်ထိထိရောက်ရောက်ကင်တွယ်ပြလိုက်တဲ့လုပ်ရက်တစ်ခုအဖြစ်နဲ့ဥပဒေပညာရှင်တွေကရှုမြင်ကြပါတယ်
ဒီလိုဥပဒေချုပ်အပါအဝင်ဒီလိုရုပ်ပိမဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမရကတော့ဒဏ်နဲ့နည်းကင်တွယ်လိုက်ဒီလိုတရားခွင်ဖြစ်အောင်လုပ်လိုက်တာဟာဖြစ်ရင်တရားစီရင်မှာကျွန်တော်တို့အောင်ပွဲတစ်ခုပဲဖြစ်တယ်
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။နောက်အာဆီယံနိုင်ငံကမ္ဘာစည်းဝါးရေးနှီးနှောဖလှယ်ပွဲမှာနိုင်ငံတော်ဤတိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ကမဲခေါင်၅နိုင်ငံအတူပူးပေါင်းပြီးတိုးတက်အောင်လှုပ်ဆောင်သွားနိုင်ရေးပြောဆိုခဲ့တဲ့တဲ့ရင်နောက်ရခိုင်ပြည်နယ်ရမ်းဘဲမြို့မှာတော့ကမန်လူမျိုးမဟုတ်တဲ့တခြားမွတ်စလင်တွေကိုသက်ဆိုင်ရာကနေပြီးတော့နိုင်ငံသားစစ်စီရေးကတ်တွေထုတ်ပေးနေတယ်ဆိုတဲ့တဲ့ရင်ကမမှန်ကန်ကြောင်းညှင်းဆိုလိုက်တဲ့တဲ့ရင်ပေးပို့ချက်တွေကိုနားဆင်ရဖို့ရှိပါတယ်။အခုအရင်ဆုံးကတော့စနေညနေခင်းအတွက်နောက်ဆုံးရထားတဲ့တဲ့ရင်တွေကိုကိုအောင်အောင်နဲ့နန်းလောင်တို့ကတင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေကကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ရာမှာမြောက်ကိုရီးယားပေါ်ကုလသမဂ္ဂအနေနဲ့ပိတ်ဆို့ဖိအားပေးမှုဟာအရေးကြီးကြောင်းမနေ့ကတောက်ကြနေမှာပြောလိုက်ပါတယ်။မြောက်ကိုရီးယားပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တန်ခတ်မှုတွေကိုရုရှားဟာချိုးဖောက်တယ်ဆိုတော့ကုလအစည်းအဝေးခန်းစားပါအချက်လက်တွေကိုရုရှားကဖျောက်ဖျက်ဖို့လှုံ့ဆော်နေလို့အမေရိကန်ကဆွဆွဲခဲ့ပြီးတဲ့နောက်ဝန်ကြီးဖွန်ပေကအခုလိုပြောဆိုတာပါပိတ်ဆို့တန်ခတ်မှုဟာသမ္မတထရမ့်ရဲ့အဓိကကြားတဲ့ဆောင်ရွက်ချက်ဖြစ်ပြီးကိုရီးယားကျွမ်းကျင်မှာနျူကလ িয়ার အလုံးစုံကင်းရှင်းရေးမြောက်ကိုရီးယားပေါ်ဖိအားပေးဖို့လိုအပ်တယ်လို့သူကထောက်ပြပါတယ်။လွန်ခဲ့တဲ့ဇွန်လကစင်ကာပူမှာကျင်းပတဲ့အမေရိကန်နဲ့မြောက်ကိုရီးယားတို့ရဲ့ထိပ်သီးဆွေးနွေးပွဲအပြီးကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့မြောက်ကိုရီးယားပေါ်ပိတ်ဆို့တန်ခတ်မှုတွေရှင်းချဖို့ရုရှားနဲ့တရုတ်တို့ကတိုက်တွန်းနေတာပါ။ဂျာဇာဘီနီတို့ကတော့မြောက်ကိုရီးယားရဲ့နျူကလ িয়ার နဲ့မစ်ဆိုင်းတုံးစီစဉ်တွေကိုအကူအညီပေးနေတဲ့တရုတ်နဲ့ရုရှားနည်းပညာကုမ္ပဏီနှစ်ခုကိုအမေရိကန်ကတန်ခတ်အရေးယူလိုက်ပါတယ်။ဒီတော့တွင်ရုရှားနိုင်ငံပြန်ပြီးတော့ခေါင်းဆောင်ထလာတာကိုရင်ဆိုင်တုံ့ပြန်နေတာအလျော်ပေးဖို့ရည်ရွယ်ချက်မရှိဘူးလို့မြောက်အတ္တလန္တိတ်စစ်စာချုပ်နေတိုးအဖွဲ့အတွင်းမှကပြောပါရယ်။အရင်ဆိုဗီယက်ပြည်ထောင်စုဝန်နိုင်ငံဟောင်းတွေကိုနေတိုးအဖွဲ့ဝင်တွေဖြစ်ဆက်ပြီးတော့လက်ခံသွားမှာဖြစ်တာနဲ့အမျှအနောက်မဟာမိတ်တွေအနေနဲ့ရုရှားနိုင်ငံပေါ်ခိုင်မာပေမဲ့မျှတတဲ့ရည်တည်ချက်ဆက်ပြီးတော့ကင်ဆယ်သွားမှာဖြစ်တယ်လို့ NATO တရမူချုပ် Jens Stoltenberg ကပြောပါရယ်။ American သမ္မတအင်ဂျီရိုမှာအမျိုးသားလူမျိုးရေးချန်ပေ John Bolton နဲ့တောက်ကြနေကတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက် Mr. Stoltenberg ကအဲ့လိုပြောလိုက်တာပါခင်ဗျာ
။ American သမ္မတ Donald Trump ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရဲ့အဖွဲ့မန်နေဂျာဟောင်း Paul Manafort ကအထူးစုံစမ်းစစ်ဆေးရမှု Robert Mueller ရဲ့စုံစမ်းစစ်ဆေးမှုမှာပူပေါင်းလှုပ်ဆောင်မှုတဘောတူလိုက်ပါတယ်။ Mr. Mueller က2016 American သမ္မတရွေးကောက်ပွဲမှာရုရှားရဲ့ကြောင်းဝင်နောက်ဆက်မှုအကြောင်းစုံစမ်းနေတာပါ။ Paul Manafort ကယူကရိန်းနိုင်ငံမှာနိုင်ငံရေးအတိုင်ပင်ခံအဖြစ်လုပ်ကိုင်ခဲ့တဲ့ကိစ္စနဲ့ပတ်သက်လို့ရင်ဆိုင်နေရတဲ့ဆွဲချက်တွေမှာအပြည့်ရှိကြောင်းဝန်ခံလိုက်ပြီးပိုကြီးမားတဲ့ပြစ်ဒဏ်ချမှတ်ခံရနိုင်တဲ့ဒုတိယတရားစစ်ဆေးမှုကိုရှောင်မှုအတွက်ပူပေါင်းလှုပ်ဆောင်မှုတဘောတူလိုက်တာပါ။Manafort အနေနဲ့စုံစမ်းစစ်ဆေးရမှုတွေကိုသမ္မတ Donald Trump နဲ့သူ့ရဲ့မဲဆွယ်စည်းရုံးရမှုတွေနဲ့ပတ်သက်ပြီးဘလို့တိကျတဲ့သတင်းအချက်အလက်တွေကိုပေးမလဲဆိုတာကတော့ရှင်းရှင်းလင်းလင်းမရှိသေးပါဘူး။ဒါပေမဲ့လည်းပြိုင်ဖက်သမ္မတလောင်း Hillary Clinton ကိုထိခိုက်နစ်နာစေမဲ့သတင်းအချက်အလက်တွေရှိထားတဲ့ဆိုတဲ့ Russia ရှင်းနေတဲ့ဦးနဲ့ Trump ရဲ့မဲဆွယ်ရေးအဖွဲ့အရာရှိတို့2016ခုနှစ်က Trump Tower မှာတွေ့ဆုံခဲ့ကြတာမှာ Manafort ကလည်းသူအပါအဝင်မှာ Mr. Manafort ဟာ Virginia ပြည်နယ်ကတခြားတရားစီစဉ်မှုတစ်ခုကနေဘာနာငွေကြေးဆိုင်ရာဆွဲချက်ရှိခုအတွက်အပြည့်ရှိကြောင်းပြီးခဲ့တဲ့လကပဲဆုံးဖြတ်ခံရပြီးထောင်နှံ9နှစ်ကနေ10နှစ်အထိကြာခံရမယ့်အရေးနဲ့ရင်ဆိုင်နေရတာဖြစ်ပါတယ်
။အာဂျင်တီးနားမှာကျင်းပတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20တိသည့် CEO တက်ရောက်နေတဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြှုပ်နှံမှုဆိုင်ရာဝန်ကြီးတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲရေးလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းမနေ့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောဆိုရတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ200ဘူးပေါ်အခွန်တိုးကောက်ဖို့စိုင်းပြနေတဲ့အချိန်မှာပဲ နိုင်ငံတကာကုန်သွယ်ရေးညှင်းပွားမှုတွေနဲ့ပတ်သက်လို့အဖွဲ့ကြီးအနေနဲ့တွေ့ဆုံဆွေးနွေးအပြင်ရှာနေကြတယ်လို့ကြေညာချက်မှာဖော်ပြထားတာပါ။ဒါ့အပြင်လည်း WTO ကိုဘလို့ပြုပြင်ပြောင်းလဲဖွဲ့စည်းမလဲဆိုတာနဲ့ဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်အလက်တွေကိုတော့ဖော်ပြမထားပါဘူး။ American အကျိုးစီးပွားသားပထမဆိုတာနဲ့ကမ္ဘာတော်ဝန်နိုင်ငံတွေကကိုယ်စီအကျိုးစီးပွားကိုသာဦးစားပေးကောက်ကွယ်မယ်လို့ပြောဆိုနေကြတဲ့အချိန်မှာ WTO အဖွဲ့ကြီးအားကောင်းလာရေးအရေးကြီးပုံကိုမိပေါင်းထုတ်ပြတာဖြစ်တယ်လို့ဂျာမနီဒုတိယစီးပွားရေးဝန်ကြီးအိုလီဗာဝစ်ခဲကပြောရတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကနေအမေရိကန်နှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုလိုက်တဲ့အချိန်မှာပဲကမ္ဘာကုန်သွယ်ရေးစနစ်မှာတာရူညီမြအကျိုးခံစား권ရရှိအောင် WTO အနေနဲ့ပြုပြင်ပြောင်းလဲရေးတွေလုပ်ဖို့တရုတ်နိုင်ငံကလည်းတိုက်တွန်းနေပါတယ်တက်တန်း23နှစ်ရှိပြီဖြစ်တဲ့ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးရဲ့ဒီအဖွဲ့ဝင်နိုင်ငံ164နိုင်ငံအနေနဲ့ကိုစီဗီဒိုအာနာချစ်သုံးတဲ့နောက်ကြောင့်အဖွဲ့ကြီးရဲ့စီမင်းစည်းကမ်းတွေပြောင်းလဲဖို့အရေးမဖြစ်နိုင်တဲ့အနေအထားမှာရှိနေတာပါခင်ဗျာ
ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပတဲ့ဆီးရီးယားအရေးဆွေးနွေးပွဲတစ်ခုကိုဆီးရီးယားနိုင်ငံဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်စတက်ဖရီဒီမစ္စထရာကဦးဆောင်ကျင်းပခဲ့တာမှာမျှော်လင့်ထားသလိုအပြုတော်ဆောင်တဲ့အဖြေရမရပဲမနေ့တောက်ကြနေမှာပြည်ဆောင်သွားပါတယ်ဆီးရီးယားရဲ့နောက်ဆုံးအခြေအနေနဲ့ပတ်သက်ပြီးနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်ကိုစက်တင်ဘာလ16ရက်နေ့မှာအထူးကိုယ်စားလှယ်လာရောက်တင်ပြဖို့ရှိပါတယ်ဆီးရီးယားပဋိပက္ခအဆုံးတန်နိုင်ရေးဖွဲ့စည်းပုံအခြေခံဥပဒေအရ80နိုင်မယ့်နည်းလမ်းတွေကိုဆွေးနွေးကြတဲ့ပွဲကိုအမေရိကန်၊ဗြိတိန်၊ပြင်သစ်၊ဂျာမနီ၊ဆော်ရီ၊အာရေဗျ၊အီဂျစ်နဲ့ဂျော်ဒန်နိုင်ငံကကိုယ်စားလှယ်တွေတက်ရောက်ခဲ့တာပါ။ဆီးရီးယားအရေးအဖြစ်ရှာတဲ့ဒီဆွေးနွေးပွဲမှာဒီဆွေးနွေးပွဲမတိုင်ခင်မှာပဲဆီးရီးယားအခြေခံဥပဒေရေးရာကော်မတီကိုလည်းယုံကြည်စိတ်ချရတဲ့နိုင်ငံအဖြစ်ယက်တည်ပေးဖို့မစ္စတာမစ္စထရာကတိုက်တွန်းခဲ့ပါတယ်။ဒါပေမဲ့လည်းဆီးရီးယားဘက်ကယက်တည်တဲ့ရုရှား၊အီရန်နဲ့တူရကီတို့ကတာဝန်ရှိသူတွေနဲ့မစ္စတာမစ္စထရာတို့အင်္ဂါနေ့ကဆွေးနွေးတဲ့အချိန်မှာတော့တိုးတက်မှုတွေရခဲ့ဖို့မပေါ်ပါဘူး။အမေရိကန်၊ဗြိတိန်နဲ့ပြင်သစ်တို့ကတော့သပုံတွေရဲ့နောက်ဆုံးအမှာခံနယ်မြေဖြစ်တဲ့အီတလီပြည်နယ်ကိုဆီးရီးယားအစိုးရကစစ်ဆင်ရေးတွေလုပ်တဲ့နေရာမှာဓာတ်လက်နဲ့အုံပြနေတဲ့ကိစ္စကိုဆွေးနွေးကြပါတယ်။ပရိုတိန်သတင်းဌာနရဲ့အစိုးရအမေရိကန်ပင်တဂွန်စစ်ဌာနချုပ်ကဆီးရီးယားမှာနောက်ထပ်လေကြောင်းထိုးစစ်တွေလုပ်ဖို့ဓာတ်လက်နဲ့တွေတူလောင်ထားတဲ့မြေပုံကိုဆွေးနွေးတယ်လို့ဆိုပါတယ်။ပရိုတိန်နိုင်ငံရဲ့အရှိအလယ်ပိုင်းဆိုင်ရာနိုင်ငံခြားရေးရုံးဝန်ကြီးအလစ်စတာဘတ်ကလည်းပါလီမန်ရဲ့အတည်ပြုချက်မယူဘဲနဲ့ဆီးရီးယားကိုစစ်ဆင်ရေးဆင်နွှဲတာလုပ်ကောင်းလုပ်မယ်လို့ပြောပါတယ်။ဒေသခံတွေကိုအကြမ်းဖက်သမားတွေဘရောမှာတိုက်ခိုက်ဖို့ခွင့်ပြုမှာမဟုတ်ဘူးလို့ကုလသမဂ္ဂကိုပြောဆိုထားတဲ့ရုရှားနိုင်ငံကလည်းမြေတိုင်းပင်လယ်ဒေသကိုစစ်တင်ပေါ်26ဆင်းစေလို့ထားပါတယ်။
ဒီ American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိ5.7kHz 16639 5.19kHz 15956နဲ့5.25kHz 11965တို့ကနေထုံးလွှင့်ပေးနေပါတယ်ရှင
်စနေနေ့ညနေခင်းသတင်းတွေကို VOE ကနေဆက်လက်ကြည့်နေပါတယ်ခင်ဗျာအမေရိကန်ပြည်ထောင်စုရှေ့ဘက်ကန်ယူရင်းကဒေသတချို့မှာဖလော်ရန့်အပူပိုင်းမုန်တိုင်းတိုက်ခတ်နေတာကြောင့်လူနေအိမ်နဲ့လုပ်ငန်းပေါင်းတသန်းလောက်မှာဒီကနေ့လက်စစ်မီးတွေပြတ်တောက်နေပါတယ်မြောက်နယ်တန်ကိုရီတောင်ကယ်ရိုလိုင်းနာပြည်နယ်မှာအကြီးအကျယ်ရေချန်နေပြီးတော့မြောက်ကယ်ရိုလိုင်းနာပြည်နယ်အရှေ့တောင်အရင်းနဲ့တိုက်တောင်ကယ်ရိုလိုင်းနာပြည်နယ်အရှေ့မြောက်အရက်မှာဒီကနေ့လေဆင်နှာမောင်းတွေတိုက်ခတ်နှံကြောင်းလဲအမေရိကန်ဟာရီကိန်းစင်တာကသတိပေးထားပါတယ်မြောက်ကယ်ရိုလိုင်းနာပြည်နယ်အုပ်ချုပ်ရေးမှူးရိုင်းကူပါကဖလော်ရန့်မုန်တိုင်းဟာလူမျိုးများတည်ဆုံနိုင်တဲ့အထိဖြစ်စေနိုင်တဲ့မဖိတ်ခေါ်ပဲရောက်လာတဲ့မကောင်းဆိုးရွားဖြစ်တယ်လို့ပြောပါရယ်မြောက်ကယ်ရိုလိုင်းနာပြည်နယ်မှာဟာရီကိန်းမုန်တိုင်းအဆင့်တင်းနဲ့လေပြင်းတွေတိုက်ခတ်ပြီးတော့မိုးကြီးကျယ်ရွာသွန်းတာကြောင့်လူ9ဦးထက်မနည်းတည်ဆုံပြီးတဲ့နောက်အခုခါမှာတော့ဖလော်ရန့်မုန်တိုင်းကိုအပူပိုင်းမုန်တိုင်းအဖြစ်အဆင့်လျှော့ချသတ်မှတ်လိုက်ပါရယ်ဝဲလ်မင်တန်မြို့မှာအိမ်တလုံးပေါ်တစ်ပင်ကျကြတာကြောင့်မိခင်နဲ့ကလေးငယ်တဦးတို့တည်ဆုံတယ်လို့ရဲတပ်ဖွဲ့ကပြောပါရယ်ပန်ဒါခရင်ကနောက်မျိုးသမီးတဦးကတော့အရေးပေါ်ကယ်ဆယ်ရေးဌာနကိုဖုန်းဆက်ခေါ်ပေမဲ့တစ်ပင်တွေပြိုလဲကျနေတဲ့အတွက်ကျမကြီးဝန်ထမ်းတွေအရောက်မသွားနိုင်တာကြောင့်နှလုံးရောဂါဖောက်ပြီးတော့တည်ဆုံတာပါ၄ယောက်မြောက်လူကတော့သူ့ခွေးတွေကိုသွားကြည့်ရင်လေပြင်းရဲ့အချိန်နဲ့လဲကျတည်ဆုံခဲ့တယ်လို့ဆိုပါရယ်မုန်တိုင်းဟာလေတိုင်နှုန်းတနာယီမိုင်50လောက်နှုန်းနဲ့ကုန်းနေမိုင်ကိုတဖြည်းဖြည်းဝင်ရောက်နေတယ်လို့ American Hurricane Center ကပြောထားပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်ကိုလည်းဒီကနေ့မုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတာပါ။အခုခါမှာတော့မိုးလေဝသခန့်မှန်းသူတွေနဲ့တာဝန်ရှိသူတွေစိုးရင်ကြတာကမုန်တိုင်းရဲ့ပြင်းအားမဟုတ်ပဲရွေးရှားတဲ့ပုံဖြစ်ပါတယ်။ကုန်းနေမိုင်ကိုတနာယီ9မိုင်နှုန်းနဲ့ဝင်ရောက်နေတာကြောင့် လေပြင်းတိုက်မိုးပြင်းရွာတဲ့အချိန်ပိုများပြီးတော့ကုန်းထဲမှာကြီးမားတဲ့ရေဒုတွေပမာဏဖြစ်လာဖို့ရှိနေပါတယ်
။ဖိလစ်ပိုင်နိုင်ငံကဒီကနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့တဲ့တိုင်ဖုန်းမုန်တိုင်းမန်ကွတ်ကြောင့်မိုးတဲထမ်းပြီးတော့အပျက်စီးတွေဖြစ်နေပါတယ်။မိုးတဲထမ်းပြီးမြေပြိုမှုကြောင့်လူနှုတ်ဦးထပ်မင်းနဲ့တည်ဆုံခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။နိုင်ငံမြောက်ဘက်စွန်းကလူဆုံကျွန်းပေါ်ကဘာကူဝမျိုးတွေကိုဒီကနေ့မနေ့အစောပိုင်းမှာပဲတိုင်ဖုန်းမုန်တိုင်းဝင်ရောက်လာတာပါ။တနာယီကို169မိုင်နှုန်းနဲ့လေပြင်းတွေတိုက်လို့သွန်မိုးတွေလန်ကုန်ပြီးမြေတွေလည်းပြတ်ကုန်ပါတယ်။မုန်တိုင်းမှဝင်ခင်ကတည်းကတာဝန်ရှိသူတွေကဒေတာခန်းတွေကိုနေ့ရက်ဆက်တိုက်ပေးလို့ရရှိပြောင်းပေးခဲ့တာပါမြို့တော်မနီလာပါဝင်ပြည်내အတော်များများကိုရလှူဆောင်ကျွန်းပေါ်ကမြို့တွေအတွက်ပါမုန်တိုင်းသတိပေးချက်တွေထုတ်ပြန်ထားပါတယ်ကုန်းတွင်းပိုက်ကိုဝင်မလာခင်မွန်ကုတ်တိုင်ဖုန်းမုန်တိုင်းပေါ်ကမိုးတိမ်တိုက်တွေရဲ့အချင်းကမိုင်ပေါင်း960လောက်ရှိခဲ့ပါတယ်မန်ကုတ်တိုင်ဖုန်းမုန်တိုင်းကိုစူပါတိုင်ဖုန်းအဆင့်ကနေရိုးရိုးတိုင်ဖုန်းအဆင့်ကိုရှော့ချလိုက်ပြီးမဲ့လက်ရှိအမေရိကန်ပြည်ထောင်စုအရှေ့ဘက်ကန်ယူရာမှာတိုက်ခတ်နေတဲ့ Florence မုန်တိုင်းကြီးတဲ့အာပြင်နေပါသေးတယ်မန်ကုတ်မုန်တိုင်းဟာလာမယ့်တနင်္လာနေ့မှာဟောင်ကောင်နဲ့တရုတ်နိုင်ငံတောင်ပိုင်းကိုဦးတည်ရွှေ့ရှာမယ်လို့မိုးလေဝသပညာရှင်တွေကခန့်မှန်းထားပါတယ်
ဒေတာရင်းမှာရုရှားရဲ့စီးရင်အင်အားတိုးချဲ့လာတာကြောင့်ဆိုရင်ကြောင့်ဂျပန်နိုင်ငံကပြောဆိုနေတဲ့ကြားမှာပဲဂျပန်ပင်လယ်ရင်းမှာရုရှားကဒီကနေ့စီးရင်လေ့ကျင့်ခဲ့ပါတယ် Vostok 18စီးရင်လေ့ကျင့်မှုကိုရုရှားအရှေ့ပိုင်းမှာစက်တင်ဘာလ17ရက်နေ့ကလေးကစတင်ခဲ့တာဖြစ်ပြီးတနင်္လာနေ့မှာအဆုံးသတ်မှာပါရုရှားကာကွယ်ရေးဝန်ကြီးဆာဂေးရှွိုင်ဂူကတပတ်ကြာအကြီးမားဆုံးစစ်စီးရင်မှာတပ်ဖွဲ့ဝင်ပေါင်း3သိန်းတန်ကြက်ကယင်း36,000လေရင်1,000နဲ့စစ်သည်မော80လောက်ပါဝင်တယ်လို့ပြောဆိုထားပါတယ်ခင်ဗျာ
အာဖဂန်နစ္စတန်နိုင်ငံမှာစစ်ဖက်ရဟယင်ဒဇင်မနေတောက်ကြနေနောက်မိုင်းကပြတ်ကျပြီးမိလောင်သွားခဲ့တာကြောင့်ရင်မော်ပါလူ9ဦးစလုံးသေဆုံးသွားပါတယ်ဟတ်မျိုးကနေဖာရပြင်းနယ်ကိုအတော်မှရဟယင်ပြတ်ကျသွားတာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်စစ်ပိုင်းဆိုင်ရာချုပ်ရင်မှုကြောင့်ရဟယင်ပြတ်ကျခဲ့တာဖြစ်ပြီးတာလီဘန်တို့ပြတ်ချခဲ့တာမဟုတ်ဘူးလို့ပြည်내အုပ်ချုပ်ရေးမှူးရဲ့ပြောခွင့်ရသူနာဆာမာရီကပြောပါတယ်ဒါပေမဲ့လည်းရဟယင်ကိုသူတို့ပြတ်ချခဲ့တာဖြစ်တယ်လို့တာလီဘန်အချမ်းဖက်အုပ်စုရဲ့ပြောခွင့်ရသူစပါZabi Hula Mujahid ka pyo su re lo pyin de tadin agency ka pyo ba de. စနေနေ့နေ့ကင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုကိုအောင်နဲ့နန်းလောင်တို့တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုအယူဆုံးထိတ်တဲရောက်သတင်းလွှာတွေကိုတင်ဆက်ပေးကြပါမယ်။ရန်ကုန်တိုင်းဒေသကြီးတရားဥပဒေချုပ်ကိုအခရီးလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးလိုက်တဲ့အပြင်ဥပဒေချုပ်ယာရုတာဝင်းနဲ့ပါတမရကရက်ဆဲလိုက်တဲ့အပေါ်ဒီတရားဥပဒေနဲ့ပတ်သက်ပြီးတော့လက်ပေးလက်ယူမှုတွေတိထက်ပေါ်ပြီးကြဲကြဲပြတ်ပြတ်စုံစမ်းအရေးယူမှုတွေလုပ်တင်တယ်လို့ထောက်ပြပါတယ်။အသေးစိတ်ဆက်ပြီးပြောပြပေးပါမယ်။အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့ဖမ်းဆီးခံထားရတဲ့ရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ဦးဟန်ထူကိုဖွဲ့စည်းပုံအခြေခံဥပဒေပုံမှန် 268 အာဂရီလိုက်စားမှုတိုက်ဖြတ်ရေးဥပဒေပုံမှန် 29 ပါပြဋ္ဌာန်းချက်တွေအရရာထူးတာဝန်ကနေရက်စဲလိုက်ကြောင်းစက်တင်ဘာလ14ရက်နေ့နေစွဲနဲ့သမ္မတဦးဝင်းမြင့်ကလက်မှတ်ရေးထိုးအမိန့်ထုတ်ပြန်လိုက်ပါတယ်။အခုလိုမျိုးတိုင်းဥပဒေချုပ်ကိုနိုင်ငံတော်သမ္မတကိုယ်တိုင်လက်မှတ်ရေးထိုးပြီးရာထူးကနေဖယ်ရှားလိုက်တဲ့အဖြစ်ကတော့တရားရေးဝန်ထမ်းတွေကြားအာဂရီလိုက်စားမှုနဲ့ပတ်သက်ပြီးဟန့်သွားအောင်ဆောင်ရွက်ပြလိုက်တဲ့လူရက်တစ်ခုအဖြစ်မြန်မာနိုင်ငံရှိနေများကိုရက်ကရှိနေကြီးဦးသိန်းတန်းဦးကရှုမြင်ပါတယ
်ဒီလိုဥရေချုပ်အပါဝင်ဒီလိုရုပ်ပြင်းတဲ့ကိစ္စနဲ့ပတ်သက်ပြီးတော့သမရကတော့ဒန်နဲ့နင်းကြိုက်တွေလိုက်ဒီလိုတရားခွင့်ဖြစ်အောင်လုပ်လိုက်တာဟာဖြစ်ရင်တရားစီရင်မှာကျွန်တော်တို့အောင်ပွဲတစ်ခုပဲဖြစ်တယ်လူစုဘက်ကနေပြီးတော့လုပ်လိုက်တဲ့ကိစ္စတူတူကျွန်တော်တို့အဲ့လိုမြင်တယ်အဲ့လိုခံစားရတယ်တော့တခါခုအာရီလိုက်စားမှုနဲ့ပတ်သက်တဲ့ဆောင်ရွက်တဲ့ကိစ္စတွေပြောရင်2008ဖွဲ့စည်းပုံရပြီးလုပ်တာလေ2008ဖွဲ့စည်းပုံချင်းတွေပုံမှာ58အရာသမရနိုင်ငံဘာတွေမှာအထွတ်အထိပ်ပုဂ္ဂိုလ်ဖြစ်တယ်ဖွဲ့စည်းဝင်ချင်းတွေပုံမှာ196ကကြီးအရာသမရဟာဝန်ထမ်းအားလုံးရဲ့အကြီးအကဲဖြစ်တယ် head of the staff သူကဒီလိုကိစ္စတွေဆောင်ရွက်ခွင့်ရှိတယ်အခုကသူကတရားစီရင်ရေးကိုဝန်ဆက်ဖက်တာပုဂ္ဂိုလ်တွေဖြစ်လာတဲ့ပြဿနာတွေပတ်သက်ပြီးတော့တရားသူကြီးချုပ်ရဲ့ဥပဒေချုပ်ရဲ့နောက်ဒီအာဂရီလိုက်စားမှုကော်မရှင်ဥပဒေနဲ့အညီဖြစ်အောင်လုပ်ပေးပါလို့ပြောတာလေနော်ရေးယူလိုက်ပါလို့ပြောတာမဟုတ်ဘူးနော်ဖြစ်စဉ်ကလည်းပဲဥပဒေနဲ့ပြောလို့ရှိရင်ပေါ့ကွာ22ခုနိုင်ငံတော်တရားရင်းချုပ်တည်ထောင်တဲ့အချိန်ကစပြီးတော့ကျွန်တော်တို့တစ်ကြိမ်တစ်ခါမှမကြားဘူးလေနော်ဒီဒီနိုင်ငံလိုက်မှာရိုက်ရတဲ့ကိစ္စမျိုးကိုရုပ်သိမ်းဝင်ပြီးတဲ့ကိစ္စပေါ့နော်အတော်ကိုရုပ်ပြဆင်းနေတဲ့ကိစ္စဖြစ်ပါတယ်ဒီလိုအမှုမျိုးမပြောနဲ့မတော်တဆရင်တိုင်းမျိုးဖြစ်တယ်304ကကြီးလို့အမှုမျိုးမှာတောက်ပါလူများလို့ချင်းရုပ်သိမ်းမပေးဘူးဒီလိုကိစ္စကြီးမှာဒီလိုဖြစ်သွားတဲ့ဟာကြီးကတော့အတော်ကိုရုပ်ပြဆင်းရှင်နိုင်တဲ့ကိစ္စဖြစ်တဲ့သမရမနေနိုင်တဲ့190ကကြီးကိုတုံးပြီးတော့ဝင်ကြောတယ်ကျွန်တော်တို့သူ့လောက်တာလောက်ကပန့်နေလို့ကျွန်တော်တို့တော
့ဟာသားတယောက်ဆောင်အောင်ရဲထွေးကလတ်ထဲမှာလူအုပ်စုနဲ့ရိုက်နှက်ခံရမှုနဲ့တည်ဆုံခဲ့ရတဲ့အပေါ်ရာဇသက်ကြီးဥပဒေပုံမှ302အရာဆွဲဆိုထားတဲ့အမှုကိုရုပ်သိမ်းခွင့်ပြုခဲ့တာနဲ့ပတ်သက်ပြီးအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ဘက်ကစုံစမ်းတဲ့အခါမှာဒီအမှုမှာအာဂရီလိုက်စားမှုတွေရှိခဲ့တယ်ဆိုတာစစ်ဆေးပေါ်ပေါက်ခဲ့ပြီးရန်ကုန်တိုင်းဥပဒေချုပ်အပါအဝင်ဥပဒေအရာရှိတော်တော်များများအာဂရီလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဖမ်းဆီးခံခဲ့ရပါတယ်ဒီအမှုမှာတော့လက်ပေးတဲ့သူအပေါ်အမှုဖွဲ့အရေးယူခြင်းမရှိပါ
ဒီဆိုတဲ့ပရိုဆီကျူရှင်ပေါ့ဗျာတကယ်လို့တရားစွဲအဖွဲ့စီရဲ့သဘောပါပဲဒါကျွန်တော်တို့ကနိုင်ငံတော်တစ္ဆာဖောက်ပြပုံကမှုတွေတောင်မှကျွန်တော်တို့ဖွဲ့ပေါင်းထားပြီးတော့ကျင့်သုံးမှုတွေအပြုပါပေါ့ဗျာအဲ့ဒီအာဏာဟိုတုန်းကမြို့နယ်ကောင်စီပေါ့နော်အဲ့ဒီမှာရှိတယ်အဲ့လိုလုပ်ကံပေးနိုင်တဲ့နေသားရှိတော့တရားစွဲအဖွဲ့စီကတော့တတိယဝန်ထမ်းတရားတည်ရာတတိယထင်ရှားပြလို့တာဝန်တို့တ ဒီလိုမျိုးဖြစ်တဲ့အခါကျတော့ဒီလိုမျိုးဥပဒေချုပ်အပေါ်ဖန်ဆီးတရားဆွဲဆိုတာကိုနော်တရားစီရင်တာတော့သိကြပေါ့နော်ဒါသူတို့ဖန်ဆီးရေးဆိုတာကသူတို့သူကြီးရတဲ့သူဖြစ်တယ်အဲကျမ်းနာစစ်ဆေးနဲ့တရားယုံနာဒီတရားသူကြီးရဲ့စင်ကြုံတရားပေါ်တည်တာပေါ့ဒါကတော့အားကျဆမ်းမကောမရှင်းတော့သူပြထမ်းတဲ့အနှင်းထားတဲ့
အခုလိုမျိုးဥပဒေချုပ်အပေါ်ဖန်ဆီးတရားဆွဲဆိုတာသမ္မတကနေယာရုကရက်ဆဲလိုက်တာနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့လေလာအခက်အခဲတွေတောက်တာရမျိုးသိန်းကအခုလိုတုံ့တက်ပါတယ်။ဒီအဂရိလိုက်ဆမ်မူကကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအကြောင်းလေးမှာဒါကြီးမားတဲ့စိန်ခေါ်မှုတစ်ခုလိုမြင်တယ်။အဲ့တော့လက်ရှိကျွန်တော်တို့ရောင်းတိုင်းဒေသကြီးဥပဒေချုပ်ကိုအဂရိလိုက်ဆမ်မူနဲ့ပတ ဒါပေမဲ့ဒီကက်ပို့ပြီးတော့ပေါ့လေတော့ကျေကျေပြန့်ပြန့်တော့ပေါ်ထုတ်နိုင်လို့စုံစမ်းစစ်ဆေးအရင်းယူဆောင်ရွက်နိုင်လို့ဒီအသေးတယ်လို့မြင်တယ်ဟိုကျွန်တော်မြင်တော့ဒါဟာဟိုအလားလာကောင်းလာတယ်လို့တော့ကျွန်တော်မြင်ပါတယ်ဒါပေမဲ့အဲ့ဒီအခြေအနေကိုနော်ဒီအစိုးရဘိုင်းကရောနော်လွတ်တော်ဘိုင်းကရောနောက်အန္တရာယ်လိုက်ဆောင်မှုတိုက်ခိုက်ရေးကော်မရှင်ဘိုင်းကရောဟိုအမိအရဆုတ်ကြိုက်ပြီးတော့အကျိုးရှိအောင်တုံးနိုင်လို့လိုအပ်တယ်လို့မြင်ပါတယ
်။ဟာတာပြုတ်ဆောင်အောင်ရဲ့ထွေတည်ဆုံးရမှုမှာအရေးမယူပဲအမှုပိတ်လိုက်တဲ့ကိစ္စနဲ့ဆက်ဆက်တဲ့ဆိုပြီးအာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ဘက်ကနေအာဂရိလိုက်စားမှုတိုက်ဖြတ်ရေးဥပဒေနဲ့အမှုဖွင့်အရေးယူတဲ့အကြောင်းသတင်းထုတ်ပြန်အပြီးရန်ကုန်တိုင်းဒေသကြီးဥပဒေချုပ်ကိုတမရကယာရုတာဝင်းကရက်စဲလိုက်တာလည်းဖြစ်ပါတယ်ရှင
်။ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာလက်နက်ကန်ပြပခတွေကအစရခိုင်ပြည်နယ်အကျပ်တဲဆုံးပြဿနာပေါင်းစုံမှာနောက်ခွေကတွေးထိုးပြနေတဲ့အင်အားစုတွေရှိနေတဲ့ဆိုတဲ့အမြင်တွေနဲ့အတူပြည်လဲတင်းပြည်ရင်းနဲ့ယုံကြည်မှုတိဆောက်ရေးကိုထိခိုက်မှာစိုးရင်တန်တွေလည်းထွက်ပေါ်နေပါတယ်။ NLD ပါတီဦးဆောင်တဲ့ရတားဆွေရလက်ထက်မှာအမျိုးသားပြည်လဲတင်းပြည်ရင်းယုံကြည်မှုတိဆောက်ရေးဘလောက်ထိခီးပောက်ခဲ့ပါပြီလဲ။ဘယ်လိုအခက်ဆန်းစိန်ခေါ်မှုတွေရှိနေပါလဲ။ဖြစ်လို့ဖြစ်စဉ်အင်အားစုတွေဆိုတာဘယ်သူတွေလဲဆိုတာကို VOE ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်စီစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမင်းရဲ့လူတွေအနေနဲ့ VOE ရဲ့ဖုန်းနံပါတ်1-2-3-2-3-5-5-5လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အပန်ဖိုင်နဲ့ပဲဖြစ်ဖြစ် VOE ရဲ့အီးမေးလ်လိပ်စာ bamis@voenews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့ VOE ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ရှင်ရင်းညာတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
။ဒီကနေ့ညစီစဉ်တင်ဆက်မယ့်စနေညတဲ့လေလိုက်စီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပြရသည်ရှင်။ဆက်ပြီးတော့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တက်ရောက်တဲ့အာဆီယံနိုင်ငံဆိုင်ရာကမ္ဘာစည်းဝါးရေးနှိမ့်နှောဖလှယ်ပွဲအကြောင်းကိုဆက်ပြီးပြောပြပေးကြပါမယ်။စက်တင်ဘာလ17ရက်နေ့ကနေပြီးတော့စက်တင်ဘာလ13ရက်နေ့အထိဗီယက်နမ်နိုင်ငံရဲ့မြို့နော်ဟောရနှစ်နှစ်ဝိုင်းမှာကျင်းပခဲ့တဲ့အာဆီယံဆိုင်ရာကမ္ဘာစည်းဝါးရေးနှိမ့်နှောဖလှယ်ပွဲရဲ့ဒုတိယနေ့မှာတော့မဲခေါင်ဒေသ၅နိုင်ငံရဲ့အနာဂတ်မျှော်မှန်းချက်တွေပြောဆိုခဲ့ကြပါတယ်။နိုင်ငံတော်၏တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကမဲခေါင်၅နိုင်ငံအတူပူးပေါင်းပြီးတော့တိုးတက်အောင်လှုပ်ဆောင်သွားနိုင်ရေးပြောဆိုခဲ့ပါတယ်။မဲခေါင်ဒေသမျှော်မှန်းချက်စကားဝိုင်းအကြောင်းကိုတော့ကိုကျော်အောင်လင်းကပြောပြပေးပါဦးရှင်။
မဲခေါင်ဒေသ၅နိုင်ငံမှာဗီယက်နမ်နဲ့လာအိုနှစ်နိုင်ငံကကွန်မြူနစ်နိုင်ငံ၊ထိုင်းကဆီယနာတင်ပြီးတော့အုပ်ချုပ်နေတဲ့နိုင်ငံကမ္ဘောဒီးယားကတော့အာနာကိုနှစ်ပေါင်း30ကျော်မလွတ်တမ်းယူလာတဲ့ဝန်ကြီးချုပ်ဟွန်ဆန်အစိုးရကအုပ်ချုပ်နေတဲ့နိုင်ငံမြန်မာနိုင်ငံကတော့စစ်တပ်က25ရာခိုင်နှုန်းပါဝင်တဲ့လွတ်တော်နဲ့အယက်သားအစိုးရအုပ်ချုပ်နေတဲ့နိုင်ငံမှာနိုင်ငံရေးအရစစ်မှန်တဲ့ဒီမိုကရေစီနိုင်ငံတစ်ခုမှမပါဝင်ပေမဲ့လည်းစီးပွားရေးအရတော့အလားအလာတော်တော်ရှိတယ်လို့စီးပွားရေးပညာရှင်တွေကသုံးသပ်ကြပါတယ်စက်တင်ဘာလ12ရက်နေ့ကကျင်းပခဲ့တဲ့အနာဂတ်ညွန်မှန်းချက်စကားဝိုင်းမှာသဘာပတိလုပ်ခဲ့တဲ့ Justin Wood ကတော့မဲခေါင်၅နိုင်ငံပေါင်းလိုက်ရင်စီးပွားရေးအင်အားက G20 လို့ခေါ်တဲ့စီးပွားရေးအင်အားကြီးနိုင်ငံ20ထဲမှာပါဝင်နိုင်တယ်လို့ဆိုပါတယ
် These 5 countries have a population of 240 million people. So if the Mekong was one country,
မဲခေါင်ဒေသ၅နိုင်ငံကလူဦးရေစုစုပေါင်းဟာသန်းပေါင်း240ကျော်ပါတယ်။တ တကယ်လို့မဲခေါင်ငါးနိုင်ငံဟာနိုင်ငံတစ်ခုတည်းဖြစ်သွားမယ်ဆိုရင်ကမ္ဘာလူကြီးရဲ့အကြီးမားဆုံးနိုင်ငံတွေထဲမှာနံပါတ်6အဆင့်ရောက်သွားပါလိမ့်မယ်တော်တော်များတဲ့လူကြီးပါမဲခေါင်ငါးနိုင်ငံရဲ့ GDP ပြည်တွင်းသတင်းထုတ်လုပ်မှုတန်ဖိုးဟာအမေရိကန်ဒေါ်လာဘီလီယံ100ရှိလာပါလိမ့်မယ်တကယ်လို့မဲခေါင်ငါးနိုင်ငံရဲ့စီးပွားရေးကိုတစ်ခုရဲ့ဖြစ်အောင်ပေါင်းလိုက်ရင်G20 လို့ခေါ်တဲ့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20တဲပါသွားပါလိမ့်မယ်။နံပါတ်19နေရာကိုရောက်သွားမှာပါ။ငါးနိုင်ငံပေါင်းရဲ့ပြပပုဂံတန်ဖိုးဒေါ်လာ466ဘီလီယံဖြစ်ပါတယ်။ဒီပမာဏကကမ္ဘာမှာပြပပုဂံအကြီးမားဆုံးပို့တဲ့နိုင်ငံတွေထဲမှာနံပါတ်9အဆင့်ရှိပါတယ်
။ခုလိုထူးခြားတဲ့လာလာတွေရှိတဲ့ဆိုပေမဲ့လည်းဒီလာလာတွေကိုပြည့်မီအောင်နိုင်ငံတွေကအသေးချအကောင့်ထဲမဖော်ရသေးပါဘူး။ဗီယက်နမ်ဝန်ကြီးချုပ်ငွေရင်ဆောင်ဖတ်ကစံတက်တီထွင်မှုတွေပြုပြင်ပြောင်းလဲမှုတွေပန်ဒီမှုတွေနဲ့ဆက်ဆက်ပေါင်းစည်းမှုပုံစံအစ်စ်တွေနဲ့သာလှုပ်ဆောင်သွားမယ်ဆိုရင်မဲခေါင်၅နိုင်ငံရဲ့စီးပွားရေးဟာပိုတွက်လက်ပြီးတော့အားကောင်းလာလိမ့်မယ်နိုင်ငံလိုက်ကွဲပြားမှုတွေရှိနေတဲ့ဆိုပေမဲ့လည်းငင်းချမ်းရေးတည်ငြိမ်ရေးနဲ့ပေါင်းစည်းရေးဆိုတဲ့အချက်တွေမှာတော့ရည်မှန်းချက်တွေတူကြပါတယ်လို့ဆိုပါတယ်နိုင်ငံတော်တိုင်ပင်ခံဒေါ်အောင်ဆန်းစုကြည်ကတော့မဲခေါင်၅နိုင်ငံကြုံတွေ့နေရတဲ့အခြေအနေတွေဟာအချင်းချင်းပူးပေါင်းဆောင်ရွက်မှုတွေရှိအောင်ဖန်တီးပေးရရောက်တယ်လို့မြင်ပါတယ
် There are lots of seas involved competition cooperationcomplementarity
အကြောင်းအရာတွေတော်တော်များများပါဝင်ပတ်သက်နေပါတယ်တိုင်ဆိုင်မှုပူးပေါင်းဆောင်ရွက်မှုအပြန်အလှန်အကျိုးပြုမှုအတူရင်ဆိုင်နေရတဲ့စိန်ခေါ်ချက်တွေရာသီဥတုပြောင်းလဲလာမှုဒါတွေဟာကျမတို့အားလုံးကြုံနေကြရတဲ့အခြေအနေတွေပါဒီအခြေအနေတွေကပဲကျမတို့ချင်းချင်းအတူပူးပေါင်းဆောင်ရွက်ရေးကိုဖန်တီးပေးနေတဲ့အခွင့်အလမ်းတရားလို့ကျမထင်ပါတယ်အပြန်အလှန်ဆက်ဆက်အကျိုးပြုတဲ့ကိစ္စနဲ့ပတ်သက်လို့ပြောရရင်မြန်မာနိုင်ငံဟာလျှက်စစ်တအားကိုလာအိုနိုင်ငံကဝေယူဖို့စဉ်းစားနေတယ်လို့တစ်ဖက်မှာလည်းမြန်မာရဲ့သဘာဝဒဏ်ငွေတွေကိုထိုင်းနိုင်ငံကိုရောင်းနေပါတယ်တိုင်ဆိုင်မှုကိုကြောက်နေဖို့မလိုဘူးလို့ကျမထင်ပါတယ်
ထိုင်းဒူဝင်ကြီးချုပ်ပရာဂျန်ဂျွန်ထောင်းကတော့မဲခေါင်မြစ်ဟာဒီ၅နိုင်ငံရဲ့ပင်မသွေးကြောမဲခေါင်ဟာလှပတဲ့သဘောပတ်ဝန်းကျင်တည်ဟန်စာတနဲ့ကောင်းမွန်တဲ့လူမှုပတ်ဝန်းကျင်ကိုဖန်တီးပြုံနေမကပုံမကောင်းမွန်တဲ့ရေရှည်ဖြစ်ထွန်းမှုတွေကိုလည်းဖြစ်စေလိမ့်မယ်လို့ဆိုပါတယ်လာအိုဝင်ကြီးချုပ်တောင်းလုံးစီဆလစ်ကလည်းမဲခေါင်မြစ်ဟာအသက်သွေးကြောဖြစ်တာကြောင့်ရေရှည်တည်တဲ့အောင်ကာကွယ်ဆောင်ရှောက်ပြီးတော့နိုင်ငံတွေအားလုံးတိုးတက်မှုကိုအတူဖန်တီးကြဖို့တိုက်တွန်းပါတယ်ကမ္ဘောဒီးယားဝန်ကြီးချုပ်ဟွန်ဆန်ကတော့မဲခေါင်၅နိုင်ငံအခိုင်အမာဆက်ဆက်မှုအရေးကြီးပြီးရုပ်ပိုင်းဆိုင်ရာအရာရော digital နည်းတွေနဲ့ပါဟန်ချက်ညီညီဆက်ဆံသွားဖို့လိုတယ်လို့ဆိုပါတယ်ဒေါ်ဆန်းစုကြည်ကတော့မဲခေါင်၅နိုင်ငံအတွင်းခီးသွွားလုပ်ငန်းတစ်ခုတူပူးပေါင်းလုပ်ဆောင်လို့ရတဲ့အကြောင်းပြောပါတယ
် We could arrange a kind of tour groups that are taken Laos, Cambodia, Thailand, Myanmar
Laos, Cambodia, Thailand, Myanmar နိုင်ငံတွေအကြားမှာခီးသွွားလုပ်ငန်းတစ်ခုကိုကျမတို့စီစဉ်နိုင်ပါတယ်ဒါကရင်ကျေးမှုဆိုင်ရာခီးသွွားလုပ်ငန်းစဉ်တစ်ခုဖြစ်လာပါလိမ့်မယ်
မဲခေါင်ဒေသ၅နိုင်ငံရဲ့နာဂတ်မျိုးမှန်းချက်တွေအပါအဝင်အာဆီယံဒေသတွင်းနိုင်ငံတွေကစီးပွားရေးအခြေအနေတွေဆက်မှုတိုးတက်ထွန်းကားမှုနေပညာတိုးတက်ထွန်းကားမှုနဲ့အလုတ်ကိုင်းတက်တွေဖန်တီးရေးရေရှည်ခံမဲ့စီးပွားရေးစတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့ဆွေးနွေးပြောဆိုမှုတွေကိုဗီယက်နမ်နိုင်ငံကအာဆီယံဆိုင်ရာကမ္ဘာစီးပွားရေးနှင်းနှောဖလှယ်ပွဲမှာပြုလုပ်ခဲ့ကြပါတယ်
ကိုကြောင်လွေမှချင်းဆက်ပြီးတော့ရခိုင်ပြည်နယ်ဘက်ကသတင်းတပုတ်ကိုတင်ပြပေးကြပါရစေ။ရခိုင်ပြည်နယ်ရံပြဲမြို့နယ်ထဲမှာကမန်လူမျိုးမဟုတ်တဲ့တခြားမွတ်စလင်တွေကိုတပ်ဆိုင်ရာကနေပြီးတော့ကမန်တိုင်းရင်းသားနာမည်ခံပြီးတော့နိုင်ငံသားစီစီရေးကတ်တွေထုတ်ပေးနေတဲ့ဆိုတဲ့သတင်းဟာမမှန်ကန်ကြောင်းနဲ့ဒီလိုမျိုးလှုပ်ဆောင်နေတယ်ဆိုတဲ့ဖြစ်ရပ်တွေအသက်တွေထောက်ထားရှိလို့တိုင်ကြားမယ်ဆိုရင်အရေးယူမှာဖြစ်တဲ့အကြောင်းပြည်နယ်လူဝင်မှုကြီးကြပ်ရေးဦးစီးဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်။ရံပဲပြဲမြို့နယ်ကြောင်းနေမော်ကျေးရွာကကမန်တိုင်းရင်းသားကနည်းနည်းလေးပဲရှိပေမဲ့ထောင်နဲ့ချီတဲ့လူတွေကိုကမန်တိုင်းရင်းသားနာမည်ခံပြီးတော့နိုင်ငံသားစစ်စီရေးကတ်တွေထုတ်ပေးနေတယ်ဆိုပြီးရခိုင်ပြည်နယ်လွှတ်တော်ကပြောနေတာပါ။ VOA ထိုင်းခြေဆိုင်သတင်းတောက်နိုင်ကွန်းအင်ကသတင်းပြေဆုံးပေးပို့ထားပါတယ်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်ရံပြဲမြို့နယ်ကြောက်လီမော်ကျေးရွာမှာရှိတဲ့အစ္စလမ်ဘာရာဝင်တွေကိုကမန်တိုင်းသားတွေဆိုပြီးနိုင်ငံသားစစ်စစ်ရေးကပ်ပြားတွေထုတ်ပေးနေတာကိုရခိုင်ပြည်နယ်နိုင်ငံရေးပါတီတွေကလည်းကန့်ကွက်မှုတွေရှိနေတာပါ။အစ္စလမ်ဘာရာဝင်တွေကိုနိုင်ငံသားစစ်စစ်ရေးကပ်လုတ်ပေးနေတယ်ဆိုတဲ့သတင်းမဟုတ်မှန်တယ်လို့တပ်တွေထောက်ထားတဲ့တိုင်ကြားနယ်ရောင်းရခိုင်ပြည်နယ်လူဝေမှုကြီးကြပ်ရေးနယ်အမျိုးသားမှတ်ပုံတင်ရေးဦးစီးဌာနကဦးစီးမှုညွန်ကြားရေးမှုဦးအောင်မင်းကညင်းဆိုခဲ့ပါတယ်။
တောင်ကလူမျိုးတွေကကမန်နာမည်ခံပြီးမှတ်ပုံတင်လုပ်ပြီးတာမျိုးကိုကျွန်တော်လုတ်မပေးပါဘူး။ကမာမျိုးတိုင်းရင်းသားတွေကိုပဲကျွန်တော်လုပ်ပေးတာပါ။တိုင်းပြည်လူမျိုးတွေကတက်တက်ရှိပါတယ်။သူတို့မပါပါဘူးဗျ။အစောတော်ကဒီကမာလူမျိုးမဟုတ်ဘူး။တိုင်းပြည်ဆိုရင်အဲ့ရာကိုကျွန်တော်တက်တက်ထောက်ထားရင်တိုင်ကြတယ်ဆိုရင်ကျွန်တော်ကဥပဒေနဲ့ညီစစ်ပြီးတော့လုပ်ပေးသွားမှာဖြစ်သွားတယ်
။ဩဂုတ်လကုန်ပိုင်းတုန်းကလူဝင်မှုကြီးကြပ်ရေးဦးစီးဌာနကတာဝန်ရှိသူတွေကြောက်နေမော်ကြေးရွာကိုရောက်လာပြီးစုစုပေါင်း 3,300 ကျော်ကိုနိုင်ငံသားစီစီရေးကတ်တွေထုတ်ပေးခဲ့တယ်လို့ရခိုင်ပြည်နယ်လွှတ်တော်ကနေမေးမြန်းချက်အရသိရပါတယ်။ ကျောင်းလူမော်ရွာမှာရှိနေတဲ့ကမန်တိုင်းသားတွေဟာရခိုင်ပြည်နယ်မှာဖြစ်ပေါ်တဲ့ရေခင်းလုံ2019ခုနှစ်ကစပြီးရန်ကုန်မြို့နယ်တခြားနယ်ဘက်တွေမှာပြောင်းရွှေ့နေတဲ့မှုတွေရှိနေခဲ့တာပါလက်ရှိကျောင်းလူမော်ရွာမှာကမန်လူဦးရေရာကနမကြီးပြည်မဲ့နိုင်ငံသားစစ်ဆေးရေးကတုံးဆောင်ကျော်ထုတ်ပေးခဲ့တဲ့အပေါ်မှာရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီ ALD ကနေကန့်ကွက်ခဲ့တယ်လို့ရန်ပြည်မြို့နယ် ALD ဥက္ကဋ္ဌဦးမြင့်လွင်ကပြောပါတယ်။မင်းရသားချီခွင့်ရှိတဲ့လူတွေဘော်ရိုကျွန်တော်တို့မစော်လို့ပါဘူး။ဒါပေမဲ့ကျွန်တော်တို့ကဒေသခံတွေဆိုလို့ကြာအဲ့ဒါမှာကမန်တင်းရင်းသားမဟုတ်တဲ့လူတွေကိုလည်းကျွန်တော်တို့ဒေသခံတွေအနေနဲ့သိတာပေါ့။ ကမန်မဟုတ်တဲ့တင်းသားမဟုတ်တဲ့သူတွေကိုလည်းကျွန်တော်ကကမန်တင်းသားအဖြစ်သတ်မှတ်ပြီးတော့ပတ်ဖို့နဲ့ထုတ်ပေးရခဲ့ကြအပေါ်၌ကျွန်တော်တို့ကအစ်တာမြင်လာတဲ့အခါမှာတော့ဒါမဖြစ်သင့်ဘူး။ဒါကိုဥပဒေကြောင်းရသိသိချာချာကားကားနာနာစစ်စစ်ကြည့်တော့အဲ့ဒီတင်းသားအမှန်ကန်ကုန်ပဲသိစေချင်တယ်။အဲ့ဒီအတွက်ကြောင့်ကျွန်တော်တို့ကစံကွက်စွာလေးတော့သဘောထားလေးတွေပါတယ်ထုတ်ပြန်လာဖြစ်ပါတယ ါတယ်။ဒီတင်ပြချက်ပေါ်မှာတက်ဆိုင်ရာဝန်ကြီးဌာနကလည်းစစ်ဆေးနေတယ်ဆိုပြီးရခိုင်မျိုးရပါတီတွင်းမှုဥထုံးအောင်ကျော်ကပြောပါတယ
်။အခုကပင်ကလေးတွေကကံတရဆိုပြီးတော့သူတို့ကနိုင်ငံသားစစ်ဆေးကပ်လက်ကိုရရနေနေယူထားတယ်။အဲ့ဒါကိုသူတို့အကြောင်းကိုကောင်းကြားနားလည်တဲ့ကံတရဖွဲ့စည်းကနေအဲ့ဒီကြာပြီးနေတဲ့အထောက်အထားနဲ့ဒီလိုပြင်ကြတာနဲ့အဲကြောင်ဒီကိစ္စကအစိုးရဝန်ကြီးဌာနနဲ့သက်ဆိုင်ကြတယ်ဒီလိုတက်လက်ပြီးလုပ်နေတယ်လို့ကျွန်တော်တို့သိနေရပါတယ်ခင်ဗျာဝန်ကြီးဌာနကစီးပင်းနေတယ်ဆိုတာကျွန်တော်တို့ကြားသိရပါတယ
်ကမန်လူမျိုးမြေခံပြီးတော့နိုင်ငံသားစစ်စစ်ရေးကထုတ်ပေးနေတဲ့ကိစ္စကိုသက်ဆိုင်ရာဝန်ကြီးဌာနကလည်းစစ်စစ်နေတဲ့အခြေအနေနဲ့ပတ်သက်ပြီးသိရှိဖို့အတွက်လူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူးကျောင်းညီမကြီးပါမှာကမန်တိုင်းသားနေစုဟာအစ္စလမ်ဘာရာဝင်ရိုဟင်ဂျာလို့သူတို့ကိုယ်သူတို့ခေါ်ဝေါ်နေကြတဲ့သူတွေနဲ့နေထိုင်နေကြပါတယ်။ကမန်လူမျိုးမြေခံပြီးနိုင်ငံသားစစ်စေးကတ်တွေထုတ်ပေးတဲ့ကိစ္စဟာမဖြစ်သင့်ဘူးလို့ကမန်မျိုးရာတိုးသက်ရေးပါတီဒုဥ္စာဥလှသိုးကပြောပါတယ
်။မဖြစ်သင့်တဲ့ကိစ္စတစ်ခုပေါ့နော်။ဒါသူကလှုပ်ပေးတယ်ဆိုတဲ့ကိစ္စကို
ကမန်လူမျိုးမြေခံနိုင်ငံသားစစ်စေးကတ်တွေထုတ်ပေးခဲ့တဲ့ဖြစ်စဉ်အတွက်ပြန်လည်စစ်စစ်ပေးဖို့ကမန်မျိုးရာတိုးသက်ရေးပါတီနဲ့ရခိုင်ဒီမိုကရေစီဖွဲ့ချုပ်ပါတီတို့ဟာဒီလပါရမပတ်မှာတက်ဆိုင်ရာဆိုရဌာနဆံမှာကန့်ဝက်စာပေးပို့ခဲ့ပါတယ်။ဘင်္ဂလီတူကိုကမန်တိုင်းဒါဖြစ်နိုင်ငံသားစီစီရေးကတ်လုတ်ပေးတယ်ဆိုတာအစိုးရပေါ်လစီမရှိဘူးလို့ဓမ္မရယုံဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးစောသေးကပြောဆိုခဲ့ပါတယ်ခင်ဗျာ
။နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းရဲ့သတင်းစီစဉ်တွေကတော့ဒီလောက်ပါပဲ။အခုချက်နေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုကိုအောင်ကတလှည့်ကြီးညာပေးပါဦးရှင်။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပေကကိုရီးယားကျွမ်းကျင်မှာနျူကလ িয়ার ကင်းစင်ရေးဆောင်ရွက်ရမှာမြောက်ကိုရီးယားအပေါ်ကုလသမဂ္ဂအနေနဲ့ပိတ်ဆို့ဖိအားပေးဖို့ဟာအရေးကြီးကြောင်းမနေ့ကတောက်ကြနေမှာပြောလိုက်ပါတယ်။မြောက်ကိုရီးယားအပေါ်ကုလသမဂ္ဂရဲ့ပိတ်ဆို့တံခတ်မှုတွေကိုရုရှားဟာချိုးပေါက်တယ်ဆိုတော့ကုလအစည်းအဝေးခန်းစားပါအချက်လက်တွေကိုရုရှားကဖျောက်ဖျက်ဖို့လှုံ့ဆော်နေလို့အမေရိကန်ကဆွဆဲခဲ့ပြီးတဲ့နောက်ဝန်ကြီးပွန်ပေကအခုလိုပြောဆိုလိုက်တာပါ။အာဂျင်တီးနားမှာကျင်းပတဲ့ G20 စီးပွားရေးအင်အားကြီးနိုင်ငံ20ထိပ်သီးစီဝေးတက်ရောက်နေတဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်နယ်မှုဆိုင်ရာဝန်ကြီးတွေက WTO ကမ္ဘာကုန်သွယ်ရေးအဖွဲ့ကြီးကိုပြုပြင်ပြောင်းလဲရေးလုပ်ဖို့အရေးပေါ်လိုအပ်နေကြောင်းမနေ့ကတောက်ကြနေမှာကြေညာချက်ထုတ်ပြန်ပြောပါရယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတရုတ်သွင်းကုန်ဒေါ်လာဘီလီယံ200ဘူးပေါ့အခွန်တိုးခေါက်ဖို့စိုင်းပစ်နေတဲ့အချိန်မှာပဲနိုင်ငံတကာကုန်သွယ်ရေးအငင်းပွားမှုတွေနဲ့ပတ်သက်လို့အဖွဲ့ကြီးအနေနဲ့တွေးဆဆွေးနွေးအပြေရှာနေကြတယ်လို့လည်းကြေညာချက်မှာဖော်ပြထားပါရယ်ဒါပေမဲ့လည်း WTO ကိုဘယ်လိုပြောင်းလဲဖွဲ့စည်းမလဲဆိုတာနဲ့ဘာတွေဆွေးနွေးခဲ့ကြလဲဆိုတဲ့အသေးစိတ်အချက်လက်တွေကိုတော့ထုတ်ပြန်ခြင်းမရှိပါဘူး။အမေရိကန်ပြည်ထောင်စုရှေ့ဘက်ကန်ယူရန်ကဒေသတချို့မှာ Florence အပူပိုင်းမုန်တိုင်းတက်ခတ်နေတာကြောင့်လူနေအိမ်နဲ့လုပ်ငန်းပေါင်းသသန်းလောက်မှာဒီကနေ့လျက်စမီပြတ်တောက်နေပါတယ်။မြောက်နယ်တောင်ကယ်ရိုလိုင်းနာပြည်နယ်မှာအကြီးအကျယ်ရေရှမ်းနေပြီးမြောက်ကယ်ရိုလိုင်းနာပြည်နယ်အရှေ့တောင်အရက်နဲ့တောင်ကယ်ရိုလိုင်းနာပြည်နယ်အရှေ့မြောက်အရက်မှာဒီကနေ့လေဆင်နှာမောင်းတွေတက်ခတ်နေကြောင်းအမေရိကန် Hurricane Center ကသတိပေးထားပါတယ်ခင်ဗျာ။
သတင်းချင်းချုပ်ကိုကိုအောင်ကကြီးညာပေးခဲ့တာဖြစ်ပါတယ်ရှင်။စနေညနေခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုရန်နိုင်ဖြစ်ပါတယ်။စပိုင်းဆိုင်ရာအသက်ဖန်အင်ဂျင်နီယာကတော့ Tino Knowledge ဖြစ်ပါတယ်ရှင်။ကျွန်မကစုမမဒီညခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်။ဒီညနေခင်းအစီအစဉ်တွေဒီမှာပဲဆုံးသတ်ပါမယ်ရှင်။နောက်ည9:00နာရီကျရင်တစ်ခါထပ်ပြီးတော့ထုတ်လင်းပေးမယ်။ညပိုင်းအစီအစဉ်မှာပြန်ပြီးတော့ဆုံကြရအောင်ပါ။ VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.
Thank you.